စစ်ကောင်စီနဲ့အာရခတပ်တော် AA ကြားတိုက်ပွဲတွေအစည်းအဝေးဖြစ်ပွားခဲ့တဲ့ရခိုင်ပြည်နယ်မှာမြေမြုပ်မိုင်းနဲ့စစ်ကြံလက်နက်တွေကြောင့်အရက်သားတွေထိခိုက်သေးဆုံးဒဏ်ရာရတဲ့တဲ့တွေနေ့စဉ်လုံးလုံးထွက်နေတယ်လို့ဒေသခံတွေကပြောပါတယ်မနေ့ကဖေဖော်ဝါရီလ3ရက်နေ့ကရခိုင်တောင်ပိုင်းဂွားမြူနယ်မှာစစ်ကြံလက်နက်တစ်ခုပောက်ကွဲခဲ့တာကြောင့်ဒေသခံ3ဦးသေဆုံးပြီးတော့2ဦးဒဏ်ရာရခဲ့တာပါရခိုင်ပြည်နယ်စည်ရေးပဋိပက္ခမှာအရက်သားထိခိုက်သေဆုံးမှုတွေအကြောင်းရန်ကုန်ကသတင်းပေးပို့ထားတာကိုအခြေခံပြီးတော့ကိုစောမိုးကျော်ပြောပြပေးပါရှင
်မြန်မာနိုင်ငံအတွင်းစည်ရေးပဋိပက္ခတွေဖြစ်ပွားနေတဲ့ဒေသတွေမှာမြေမြုပ်မိုင်းနဲ့ကျွန့်ကြံရစ်တဲ့ပောက်ကွဲစေတတ်တဲ့စစ်လက်နက်ပစ္စည်းတွေကြောင့်ဒေသခံပြည်သူတွေမကြာခဏဆိုသလိုသေဆုံးဒဏ်ရာရတာတွေရှိနေတဲ့အကြောင်းကုလသမဂ္ဂမြေမြုံမိုင်းတားဆီးရေးအဖွဲ့ကလည်းမကြာခဏသတင်းထုတ်ပြန်လေးရှိပါတယ်။အလားတူပဲစစ်ကောင်စီနဲ့အာရခတပ်တော် AA တို့အကြားတိုက်ပွဲအကြီးအကျယ်ဖြစ်ပွားခဲ့တဲ့ရခိုင်ပြည်နယ်ကမြို့နယ်အတော်များများကဒေသခံတွေဟာမြေမြုံမိုင်းနဲ့စစ်ကြံပောက်ကွဲစေတတ်တဲ့စစ်လက်နက်ပစ္စည်းတွေရဲ့အန္တရာယ်ကိုကြုံတွေ့နေရပါတယ်။ပြီးခဲ့တဲ့နှစ်ကုန်ပိုင်းလောက်ကလည်းဂွားမြို့နယ်ဂျိုင်ကောက်ကြီးရွာနဲ့ကလားပြင်ကြီးရွာမှာမိုင်းနေမိလို့အမျိုးသားတစ်ယောက်နဲ့အမျိုးသမီးတစ်ယောက်ခြေထောက်တစ်ဖက်စီဆုံးရှုံးခဲ့ရပါတယ်။ရခိုင်ပြည်နယ်အတွင်းဖြစ်ပွားခဲ့တဲ့တိုက်ပွဲတွေအတွက်မှာစစ်ကောင်စီတပ်တွေကဒေသခံတွေအတွက်အလွန်အန္တရာယ်များတဲ့မြေမြုံမိုင်းနဲ့စစ်လက်နက်ပစ္စည်းတွေကိုအလွန်အကျွံအသုံးပြုခဲ့တယ်ဆိုပြီးရခိုင်ဒေသခံလူငယ်တဦးကပြောဆိုပါတယ်။
လင်းမြုံမိုင်းနဲ့စစ်ကြံလဲနဲ့ NDA ကတော့ရခိုင်ပြည်မှာမကြခဏဆိုသလိုဟောကြုံတွေ့နေရတယ်ပေါ့နော်လက်ရှိရှိလေးကြုံတွေ့နေရစေဖြစ်တယ်စစ်ကောက်စီကစစ်ကောက်စီနေနေပေါ့နော်ဒီမိုင်းနဲ့မိုင်းကိုလွန်ကျွမ်းသုံးပြတာဒီစစ်ကြံလဲနဲ့တကိုလွန်ကျွမ်းသုံးပြခဲ့တာတွေရှိရပေါ့နော်အထူးသဖြင့်ကတော့သူတို့ဟိုထိုင်ရှားခဲ့တဲ့နေရာတွေထိုင်ရှားခဲ့တဲ့ကြေးော်တွေနဲ့ဒီဟောပေါ့နော်ခုခံစစ်ပြင်ဆင်တဲ့နေရာတွေဆိုရင်ဒါဟိုမိုင်းကိုလွန်ကျွမ်းသုံးပြခဲ့တာကိုကျွန်တော်တို့တွေ့ရတယ်ပေါ့နော်
မြေပြင်ထိုးစစ်တွေမှာအရေးနှိမ်ခဲ့တဲ့စစ်ကောင်စီတပ်တွေအနေနဲ့သူတို့အထိုင်ချတဲ့တပ်စခန်းတွေအနည်းမှာမြေမြုံမိုင်းတွေအများအပြားအသုံးပြုခဲ့တယ်လို့အာရခတပ်တော် AA ကသတင်းထုတ်ပြန်ပါတယ်။လက်ရှိစစ်ကောင်စီနဲ့အာရခတပ်တော် AA အကြားစီးရင်တင်းမာနေတဲ့ကြောက်ဖြူမြို့နယ်မှာမြို့ပြင်အနီးတစ်ဝိုက်ကကျေးရွာဆဲရွာကျော်လောက်မှာစစ်ကောင်စီကမြေမြုံမိုင်းတွေအသုံးပြုပြီး AA ထိုးစစ်ကိုတားဆီးဖို့ပြင်ဆင်ထားတယ်လို့ကျောက်ဖြူဒေသခံတဦးကပြောပါတယ
်အမြင်တော်မိုင်းတွေကတော့ဒီမလကျွမ်းအုံတော်တိုင်းစစ်ကေပြင်းထေကလဘာကန်ဒီနှမ်းမနေနဲ့ဒီဆိုင်ခရွန်အဲ့ဒီရွာဖက်တွေမှာတော့တော်တော်များကြီးတွေ့ရတာရှိတယ်ဟောနောက်ပြီးတော့နေပြီးတော့ဒီကျောက်ဖြူနဲ့ပတ်လေလေဖြစ်နေတဲ့ဒီအောင်ပြင်းဖြူမော်တို့ဒီအောင်စေတွေတို့ဂုံရှင်တို့အဲ့ဒီနေရာတွေမှာဆိုလို့ရှိရင်ဒီနေဆက်တွေမှာနေပြီးတော့မြေပေါင်းမိုင်းတွေကိုအများများထုံလာတာလည်းတွေးရှိရတော့လည်းရှိတယ်။အဲဒေသခံလူတွေနည်းနည်းလည်းဒီမကြမခါထိခိုက်ဒဏ်ရာရတာတွေရှိတယ်အသက်ဆုံးရှုံးရတာတွေရှိတယ်ကြောင့်မီနောက်ပိုင်းဆိုလို့ချင်းအဲ့ဒီနေရာတွေကိုဒေသခံတွေနည်းနည်းပြောပြီးတော့တော်ပြီးမချီးရတဲ့နေထားတာတွေရှိတယ်ကိုတွေ့ရတယ်ကွယ်
။စစ်ကောင်စီအနေနဲ့အခုဒေသခံတောင်သူလယ်သမားတွေလောက်ကင်စားတောက်နေတဲ့လေယာမြင်နဲ့ဥယျာဉ်ချမ်းမြေတွေမှာမြေမြုပ်မိုင်းတွေထောင်ထားတာကြောင့်ဒေသခံတွေရဲ့အလောက်ကင်အခွင့်အလန့်တွေဆုံးရှုံးနေရတယ်လို့မကြခဏဆိုသလိုမြေမြုပ်မိုင်းနင်းမြစ်ပြီးသေဆုံးဒဏ်ရာရတာတွေရှိနေတယ်လို့ဒေသခံတွေကပြောပါတယ်။ရခိုင်ဒေသမှာစစ်ကောင်စီနဲ့အာရခတပ်တော် AA ကြားတိုက်ပွဲတွင်စတင်ဖြစ်ပွားခဲ့တဲ့ပြီးခဲ့တဲ့2018ခုနှစ်ကုန်ပိုင်းလောက်ကနေအခုအချိန်အထိစစ်ကြံလက်နက်ခဲယမ်းတွေနဲ့မြေမြုပ်မိုင်းအန္တရာယ်တွေကိုရခိုင်ဒေသခံတွေရင်ဆိုင်နေရပါတယ်။အာရခတပ်တော် AA ကရခိုင်ပြည်နယ်ကမြို့နယ်14ခုလုံးကိုသိမ်းပိုက်ထိ ंछ ုပ်ပြီးမိုင်းရှင်းလင်းတာတွေလှုပ်ဆောင်နေပေမဲ့လူအချက်တွေရှိနေသေးတယ်လို့ရခိုင်ဒေသခံတဦးကပြောပါတယ်
။ဒီစစ်ကြံလည်းနဲ့မိုင်းအန်ဒီတွေကကြာတော့ကျွန်တော်တို့ဟိုဆက်ပြီးတော့လေးကြုံလာရမယ်ဆိုတဲ့အနေထားမျိုးကိုကျွန်တော်တို့ဟိုစိုးရိမ်စရာဖြစ်တွေ့ရတယ်ပေါ့နော်။ဆိုတော့အသိပညာပေးမှုတွေအနေနဲ့ဆိုရင်လေအရက်ဖက်ပွေစီတွေအပြင်ကျွန်တော်တို့အရခတ်တော်အေးကလေလုံနေတာရှိတယ်။ဒါပေမဲ့လို့ဒီအသိပညာပေးတာတွေမိုင်းရှင်းလေးလုံနေတာတွေကပြောမယ်ဆိုရင်လုံလောက်မှုအတိုက်အတာတစ်ခုထိမရောက်သေးဘူးအားရစရာမရှိသေးဘူးပေါ့နော်အားရကြည်နေစရာမရှိသေးဘူးဆက်ပြီးတော့ဒီကပို့ပြီးတော့လုံနိုင်ရမယ့်အနေအထားမျိုးကျွန်တော်တို့ဟိုပြောလိုက်ရတယ်ပေါ့နော်ဒီထဲမှာအများကြီးလုံလာရအောင်မယ်ဒီအရာကိုဟိုလုံနိုင်ဖို့အတွက်လေဟိုဖက်ကအကူအညီပံ့ပိုးမှုတွေလိုအပ်တယ်ပေါ့နော်
ကုလသမဂ္ဂကလင်းမြားရန်ပုံငွေအဖွဲ့ UNICEF ရဲ့ပြီးခဲ့တဲ့2024ခုနှစ် January လကနေ September လအထိကောက်ယူထားတဲ့စာရင်းတွေအရ မြန်မာနိုင်ငံမှာမြေမြုပ်မိုင်းနဲ့ပောက်ကွဲစေတတ်တဲ့စစ်ကြံလက်နက်ခဲယမ်းတွေကြောင့်အရသာသေဆုံးဒဏ်ရာရသူ889ဦးရှိတယ်လို့ဖော်ပြထားပါတယ်။ဒီအရေးအတွက်ဟာပြီးခဲ့တဲ့2023ခုနှစ်တစ်နှစ်လုံးအတွင်းသေဆုံးဒဏ်ရာရသူအရေးအတွက်စုစုပေါင်းရဲ့85ရာခိုင်နှုန်းရှိနေခဲ့တယ်လို့လည်းထုတ်ပြန်ကြမှာဖော်ပြထားပါတယ်။ကမ္ဘာတဝှမ်းမှာမြေမြုံမိုင်းအသုံးပြုနေတဲ့နိုင်ငံတွေအဖြစ်မြန်မာနဲ့ရုရှားနှစ်နိုင်ငံသာရှိနေပြီးဒီနှစ်ပိုင်းတွင်မှာအသုံးပြုမှုတွေတိုးမြင့်လာနေတာတွေ့ရတယ်လို့မြေမြုံမိုင်းတာစီရေးနိုင်ငံတကာအဖွဲ့ဖြစ်တဲ့ ICBL ကထုတ်ပြန်ထားပါတယ်